စကိုင်းတိုင်းကဲဘလူးမြို့နယ်မလဲတိုက်နယ်ကစစ်ကောင်စီတပ်ဖွဲ့တွေနဲ့ထောက်ခံသူတွေတက်ဆွဲထားတဲ့မလဲရဲစခန်းကိုမနေ့အစောပိုင်းမှာကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်ခဲ့ရတာတိုက်ပွဲတွေစတင်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေကိုစစ်ကောင်စီကတိုက်လေရင်တွေတိုက်ခိုက်ရေးရဟတ်ရည်တွေပါသုံးပြီးတော့တုံ့ပြန်ခဲ့တယ်လို့လည်းဒေသခံတဦးကပြောပါတယ်။
ဟုတ်ကဲ့ဝေးတက်ဖွဲ့တွေကအဲမနက်ခင်းလောက်မှစပြီးတော့ဟိုလှုပ်ရှားပြီးတက်ခိုက်တယ်ပေါ့နော်အဲ့ဒီမှာဟိုအတော်လေးကြာတော့အတော်လေးနေနေလာတော့ကျွန်တော်တင်နေ7နာရီလောက်တင်ပါလေအဲမှာစပြီးတော့ဒီစစ်ကောင်စီဘက်ကပေါ့နော်အဲစစ်ကောင်စီဘက်ကရဟတ်ရင်နဲ့ပထမဆုံးလာပြစ်တယ်ပြီးရင်ခိုင်ရာနဲ့ပြစ်တယ်အဲပြီးရင်ကျွန်တော်ကင်းတော့လေးနဲ့ပတ်ပြီးတော့မှဟိုဝိုင်းတွဲအုံးကျဲလေးနေနဲ့လာပြီးတော့တနေကုန်ကြီးပါပေါ့နော်တနေကုန်ကြီးပါလာပြီးချတယ်ပဲဟုတ်တက်ဖွဲ့ရောနှစ်ခါပြင်းခံကြတယ်ရဟုတ်ဟိုအရှိတကံကသူမနေ့တိုင်းအဲဒီလိုမျိုးနဲ့တော့ကဟိုဗါရယ်73ကျလို့ကျွန်တော်တို့ခေါ်တယ်အဲ့တက်ကနေပြောလဲလက်နက်ကြီးတစ်ခုတွေပြည်ပေါ့နော်ဒီမလဲပဲဆန်းကိုလေဟိုစခန်းကဟုတ်ကဲ့ကြာဟိုတင်းတင်းဘလို့တော့မတင်းနိုင်နိုင်ကျွန်တော်တို့ကစခန်းကိုဝင်လုံးပြီးတော့မှကျွန်တော်ဟိုစခန်းသိမ်းလို့လုပ်တဲ့ချိန်မှာမှအပေါ်ကအဲဖိုက်တာတွေလာကျဲပြီးတော့နောက်က1 2လဲတစ်ချိန်လုံးပတ်နေရဖြစ်တဲ့အတွက်ဟိုစခန်းကိုတော့အပီးစီးပြီးမတင်းနိုင်ခဲ့ဘူးပေါ့နော်
ကဲဘလူးမျိုးတွေကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမတွေ့ရပါဘူးတိုက်ပွဲတွေပြင်းထန်ရကမလဲကျွေးရွာအပြင်အနီးအနားကျွေးရွာတွေကပါဘေးလွတ်ရာတိမ်းရှောင်နေရပြီးတော့စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ
်အဲ့ရမလဲတို့ချောင်းချီတို့ရောပါတယ်ဗျာအဲ့နဲ့ရွာပေါင်း၄ငယ်၈ရွာလောက်ရှိမယ်ဗျာလူဦးရေဆိုရင်တော့3000ကျော်မှာပေါ့ဗျာတို့ရာတွေတော့ကြတော့ဒေါ်လေးကုန်လည်းမှပြီးတိမ်းရှောင်ရတယ်ဗျာအခုခဲရရတော့အစာဝတ်ဒီရေးတွေနဲ့ဒီခွိုက်တာလည်းတို့ရဲ့ရေးဆုံးရတယ်ကြည့်ဆိုတော့အဲအစာဝတ်ဒီရေးတွေတော်တော်လေးခက်ခဲကြီးဝါတာပေါ့ကျွန်တော်တို့ဒီရတဲ့ဟာလေးပေါ့ကျွန်တော်တို့လူတောင်နေနေရစီသူတွေကလည်းထောက်ပံ့တယ်လို့ထောက်ပံ့နိုင်တဲ့ဟာလေးတွေထောက်ပံ့ရတယ်ဗျာ
မလဲကျေးရွာဟာအယဝတီမြေပေးမှာရှိပြီးတော့မြေရဲ့အရှိတ်ကမ်းမှာတပိတ်ချင်းမျိုးနဲ့နေပြည်တော်ထိစပ်နေပြီးတော့တိုက်ပွဲဖြစ်ချိန်မှာတပိတ်ချင်းမျိုးမှာရှိတဲ့စစ်တပ်ရဲ့အမှတ်73စစ်တမ်းမြေလေ့ကျင့်ရေးတင်တဲ့ကြောင့်ကနေလက်လက်ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခတ်မှုကြောင့်မလဲကျေးရွာကနေအိမ်တွေပြီးလောင်တာတွေရှိသလိုတိုက်ပွဲအတွက်လက်ဖက်ထိခိုက်ကြဆုံးတာရှိပြီးတော့အရသားတွေလည်းထိခိုက်ဒေဆုံးတာတွေရှိပေမဲ့အတည်ပြုလို့မရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒါအပြင်မလဲကျေးရွာဟာလေကြောင်းတိုက်ခတ်မှုကြောင့်လူပေါင်း100ကျော်တိစုပ်ခဲ့တဲ့ပစီကြီးကျွရနဲ့၄မိုင်ကွာဝေးပြီးတော့ဒီကနေ့မှာလက်ဖက်တိုက်ပွဲမရှိတော့ပေမဲ့စစ်ကောင်စီလေရင်တွေပြန်ဝဲနေတာကြောင့်နေရမပြန်နိုင်ဖြစ်နေကြတယ်လို့လေဒေသခံတွေကပြောပါတယ်ရှင်